Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်မေလ5ရက်တောက်ကြနေနေတဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40/49လို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျွန်မကခင်ရက်သက်ပါဒီမနက်ခင်းသတင်းတွေကိုမဆွတ်မြတ်မွန်နဲ့အတူကြီးညာပေးမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာအာဆီယံ10နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့ Washington DC မှာတွေ့ဆုံခဲ့ပါတယ်အမေရိကန်အာဆီယံအနှစ်30ပြည့်ဆွေးနွေးပွဲကနေမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂဆုံးဖြတ်ချက်ကိုလိုက်နာဖို့လိုချောင်ကြီးညာချက်ထုတ်ပြန်ခဲ့ပါတယ်သမ္မတဥဘမားရဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုအစားထိုးမဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှာကတ်ပြီးတော့အနံ့ရရှိသွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှ
ကောင်းပါပြီရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့ဗြိတိန်နိုင်ငံကိုရောက်ရှိသွားပါပြီ။မနေ့ကြာသပတေးနေ့ကအီတလီဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးပုံမူအားကောင်းလာစေရေးအတွက်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုတော့သတင်းစီစဉ်အပြီးမှအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်။ဒါပြင်မနေ့ကဝါရှင်တန် DC မှာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အထူးဆွေးနွေးပွဲမှာဘာတွေအဓိကဆွေးနွေးခဲ့ပါသလဲ။
Well, during the lunch meeting today, it was clear that all of the participants share a common concern about the threat that North Korea poses, both to the region and the rest of the world.
America, အရှေ့တောင်အာရှဆိုင်ရာဒုတိယလက်ထောက်နိုင်ငံသားဝန်ကြီး Patrick Murphy ကပြောသွားတာပါ။ဒါကိုလည်းနောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးသက်နဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင
်။ American သမ္မတ Donald Trump ကအခွန်ကင်းလုပ်ခံရနေတဲ့ခရီးယံဖျားကြောင်းတွေကိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခွင့်မပြုတဲ့သူ့အစိုးရအဖွဲ့ရဲ့တင်းကျပ်တဲ့စီမံကိုဖြေလျှော့ပေးလိုက်ပါတယ်။ဘာသာရေးအဖွဲ့အစည်းတွေနိုင်ငံရေးလှုပ်ရှားမှုမလုပ်ဖို့အတွက်အစိုးရရဲ့တာမြင့်ချက်ကိုလိုက်နာမှုရှိမရှိခြေရာခံဖို့ကိစ္စရပ်တွေနဲ့ပတ်သက်ပြီး American အခွန်ဌာန IRS ကိုသူတို့ရဲ့ဆုံးဖြတ်ချက်တိုင်းလုပ်ပိုင်ခွင့်ပေးတဲ့သမ္မတအမိန့်ချက်ကိုကျတဲ့ပြည်နေကသမ္မတ Trump ကလက်မှတ်ရေးထိုးကြတာဖြစ်ပါတယ်။အခုလက်မှတ်ရေးထိုးလိုက်တဲ့အမိန့်ကြောင့်ကိုယ်ဝန်မဆောင်ရအောင်တားဆီးတာနဲ့ဘာသာရေးယုံကြည်ချက်ကိုဆန့်ကျင်စေတဲ့ရှေးကုသမျိုးတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးဖို့လိုအပ်တဲ့သမ္မတဟောင်း Barack Obama လက်ထက်ကကျန်းမာရေးဆိုင်ရာပြုပြင်မှုလိုအပ်ချက်တွေကိုမလိုက်နာဘဲမနေရတားမြစ်မှုကနေကွင်းလွခွင့်ရသွားတာဖြစ်ပါတယ်။ National Day of Prayer ဖြစ်နေကျင်းပတဲ့နိုင်ငံတော်ဆွတ်တောင်းပွဲနေ့မှာသမ္မတအင်ဂျူမာလက်မှတ်ရေးထိုးခဲ့တဲ့သမ္မတ Trump ရဲ့ဘာသာရေးဆိုင်ရာလွတ်လပ်မှုရစေတဲ့အမိန့်အတွက် Korean Seoul Conservative Party တွေကချီးကျူးကြပါတယ်။မနေ့နိုဗ ెంబ ာလသမ္မတရွေးကောက်ပွဲမှာသူတာသမ္မတဖြစ်လာရင်ဧဝံဂေလိ Korean တွေစိုးရိမ်နေရတဲ့ဒီဘာသာရေးဆိုင်ရာမူဝါဒကိုကင်တွယ်မှာဖြစ်ကြောင်းမဲဆွယ်ခဲ့တာမို့သူတို့ရဲ့မဲကိုပြိုင်ဘက် Democratic Party ကသမ္မတလောင်း Hillary Clinton ထက်ငါးကြိုးတချို့အသာရပြီးအနိုင်ရခဲ့တာဖြစ်ပါတယ်။ American နိုင်ငံသားတွေကသူတို့ရဲ့ဘာသာရေးဆိုင်ရာယုံကြည်ချက်တိုင်းလှုပ်ဆောင်နေကြတာမို့ဒီယုံကြည်ချက်ကိုအကာအဝယ်ပေးနေအောင်အခုလိုလက်မှတ်ရေးထိုးအမိန့်ထုတ်ပြန်ရတာဖြစ်ကြောင်းသမ္မတ Trump ကပြောပါတယ်
။အရင်သမ္မတ Barack Obama လက်ထက်တုန်းကပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးဆောင်ရှားမှုဥပဒေနဲ့မှအစားထိုးပြဋ္ဌာန်းမဲ့ဥပဒေကြမ်းကို American Outlook တော်မှာကတ်ပြီးတော့အတည်ပြုနိုင်ခဲ့ပါတယ်။ဒုတိယအကြိမ်စူးစမ်းပြီးခက်ခက်ခဲခဲအတည်ပြုနိုင်ခဲ့တဲ့အပေါ်သမ္မတ Donald Trump နဲ့ Outlook တော် Republican အမတ်တွေကတော့ Republican Party ရဲ့အနိုင်ရမှုအဖြစ်နဲ့ပြောကြားနေကြပါတယ်။ဒါဟာ Trump အစိုးရအတွက်ဥပဒေပြင်ဆင်နိုင်ရေးပထမအဆင့်အနေရမှုဖြစ်ပါတယ်။ Obama ကဲလို့သိကြတဲ့အဖိုးအခတက်တာတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေပဲဖြတ်ရေးအတွက်ပထမတစ်ခေါက်ကလွှတ်တော်မှာမဲခွဲဖို့စူးစမ်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။အနည်းငယ်ပြန်လည်ပြင်ဆင်ထားတဲ့ American Healthcare ဥပဒေကြမ်းနဲ့ပတ်သက်လို့လွှတ်တော်ကြားနာပွဲတစ်ခုမှမလုပ်ခဲ့သလိုကုန်ကျစရိတ်ဘလောက်ရှိမလဲဆိုတာကိုပါတီနှစ်ရက်ပါဝင်တဲ့လွှတ်တော်ဘတ်ဂျက်ရုံးရက်သုံးသပ်ချက်မလုပ်ခဲ့ပဲအောက်လွှတ်တော်မှဂျာတာရီနီကမဲခွဲခဲ့တာပါဥပဒေသည့်အပေါ်ထောက်ခံသူ218မဲကန့်ကွက်သူ213မဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်အောက်လွှတ်တော်ဒီမိုကရက်အမတ်အားလုံးကကန့်ကွက်ခဲ့ကြတဲ့အပြင် Republican အမတ်20ကလည်းကန့်ကွက်ခဲ့ပေမဲ့၄မဲနဲ့ကပ်ပြီးတော့အတည်ပြုနိုင်ခဲ့ပါတယ်။အခုတစ်ခေါက်မဲခွဲမှုမှာအနိုင်ရဖို့အတွက်သမ္မတ Trump နဲ့ဒုသမ္မတ Mike Pence တို့ကလွှတ်တော်အမတ်တွေနဲ့ဆွေးနွေးညှိနှိုင်းမှုတွေကိုတိုးမြှင့်လုပ်ခဲ့ကြတာပါ။ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှဆက်ပြီးမဲခွဲရအောင်မှာဖြစ်ပါတယ်။အထက်လွှတ်တော်ကြားရင်လည်းမဲအကျိတ်အနေဖြစ်နိုင်ပေမဲ့သမ္မတ Donald Trump ကတော့အထက်လွှတ်တော်မှလည်းအတည်ပြုနိုင်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပရမဆုံးနိုင်ငံရချင်းခီးစင်မှာဆော်ဒီအာရေဗျနိုင်ငံကိုပရမဆုံးတွားရောက်မယ်ဆိုတဲ့အံ့ဩဖွယ်ကြေညာချက်ကိုသမ္မတအင်ဖြူကကြက်တပရီနေမှာထုတ်ပြန်လိုက်ပါတယ်။အဲဒီမှာသမ္မတထရမ့်ဟာမွတ်စလင်နိုင်ငံပေါင်းစုံကခေါင်းဆောင်တွေနဲ့အစ္စလာမ်အစွန်းရောက်ချေမှုန်းရေးအတွက်စိတ်တက်ရေးရဆစ်ဆင်ရေးတွေပါတွဲပြီးလှုပ်ဆောင်ရေးကိုဆွေးနွေးမှာဖြစ်ပါတယ်။သမ္မတထရမ့်ဟာမေလနှောင်းပိုင်းမှာတွားရောက်ဖို့ပြန်ထားတာပါ Saudi Arabia အပြင်အရှေ့လယ်ပိုင်းငင်းကြဲရဖို့ထူးစားရမှာအရှိန်ယူတဲ့အနေနဲ့ Vatican ကိုတွားရောက်ပြီးပိုပ်ယိုဟန်မင်းကြီး Francis ကိုလည်းတွေ့ဆုံမှာဖြစ်ပါတယ်သမ္မတ Trump ဟာ Israel ကိုလည်းဆက်ပြီးတွားရောက်ဖို့ရှိပါတယ် Saudi Arabia ကိုပထမဆုံးတွားရောက်တာဟာသူ့ရဲ့အစွန်းရောက်အကြမ်းဖက်ဝါဒတိုက်ဖျက်ရေးအတွက် Muslim Mahamit တွေရဲ့ပူးပေါင်းမှုနဲ့အကူအညီရရှိဖို့ဖြစ်တယ်လို့လည်းသမ္မတကပြောပါတယ် Iran နိုင်ငံမှာသမ္မတရွေးကောက်ပွဲအပြီးမကြာခင်မှာပဲအခုလို Muslim ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အတွက်တွားရောက်တာဟာ Iran ကိုရှင်းလင်းတဲ့တဲ့င်းစကားပါရကြတယ်လို့လည်းတုံ့တက်မှုတွေရှိနေပါတယ
် YPG နဲ့ PKK ကလက်နက်ကိုင်အဖွဲ့တွေစီးရီးယားနဲ့အီရတ်နိုင်ငံတွေမှာမရှိတော့အောင်လို့စီးရီးယားတိုက်ခိုက်မယ်လို့တူရကီသမ္မတ Recep Tayyip Erdogan ကထပ်ပြီးတော့သတိပေးခဲ့ပါတယ် IS YPG Al Qaeda စတဲ့အဖွဲ့အားလုံးဟာတူရကီအတွက်တော့အကြမ်းဖက်အဖွဲ့တွေဖြစ်တယ်လို့ရုရှားနိုင်ငံဆိုချီမြို့မှာရုရှားသမ္မတ Vladimir Putin နဲ့တွေ့ဆုံအပြီးပုံထုံးနေတုန်းကပြောကြားခဲ့တာပါတူရကီတောင်ပိုင်းနယ်စပ်ဒေသတွေမှာနယ်စပ်ဖြတ်ကျော်ပြီးတော့တူရကီတပ်တွေကဆက်လက်ဆစ်ဆင်ရေးလုပ်သွားမယ်လို့လည်းသမ္မတအာဒိုဝန်ကပြောပါရယ်စီးရီးယားက IS စစ်သွေးကြွတွေအပေါ် YPG ကလက်နက်ကင်အဖွဲ့တွေကတိတိယောက်ယောက်တိုက်ခိုက်နိုင်တယ်လို့အမေရိကန်အစိုးရကမြင်ပါတယ်အမေရိကန်တပ်ဖွဲ့တွေရဲ့ထောက်ပံ့ကူညီမှုနဲ့ကလက်နက်ကင်အဖွဲ့တွေဟာအရင်တုန်းက IS တွေထိန်းချုပ်ထားတဲ့ဒေသတော်တော်များများကိုပြန်လည်သိမ်းယူနိုင်ခဲ့ပါတယ်ဒါပေမဲ့တူရကီအစိုးရကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ပိုပေးဖို့တောင်းဆိုနေတဲ့ PKK အဖွဲ့နဲ့ဆက်နွယ်နေတဲ့အဖွဲ့ဖြစ်တယ်လို့ YPG ကိုအခိုင်အမာပြောနေတာပါ PKK အဖွဲ့ကိုတော့ American နဲ့ဥရောပသမဂ္ဂတို့ကအကြမ်းဖက်အဖွဲ့ဖြစ်နေတဲ့သတ်မှတ်ထားတာဖြစ်ပါရဲ့ရှင
် UAE ဘီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American နဲ့ ASEAN နိုင်ငံတွေကြားမဟာဗျူဟာမိဖက်ဆက်ဆံမှုခိုင်မာရေးနဲ့ American ASEAN ဆက်ဆံရေးအနှစ်40ပြည့်အထိမ်းအမှတ်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကိုခေါ်ယူပြီးအထူးအစည်းအဝေးတက်ကိုလက်ခံကျင်းပပေးခဲ့ပါတယ်။အာရှပစိဖိတ်ဒေသဟာ Trump အစိုးရအတွက်ထိတ်တန့်ဦးစားပေးတက်ဖြစ်ပြီးအာဆီယံဟာမရှိမဖြစ်မိဖက်ဖြစ်ပါတယ်လို့ဝန်ကြီး Tillerson ကပြောကြားခဲ့တယ်လို့အာဆီယံဒေသရင်းစုစည်းရေးအပါအဝင်အာဆီယံလူမှုအတိုက်အဝန်းတည်ဆောက်ရေးမှာ American ကဆက်လက်ပြီးကူညီဆောင်ရွက်နေတာကိုအာဆီယံဝန်ကြီးတွေကကြိုဆိုခဲ့ကြပါတယ်။ဒေတာရင်းငင်းချင်ရင်လုံခြုံရေးဖွံ့ဖြိုးရေးအရှိန်မြင့်မအောင်ပူးတွဲပြီးတာဝန်ယူမယ်လို့လည်းအမေရိကန်နဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကအလေးအနက်ကတိပြုခဲ့ကြပါတယ်။ဝန်ကြီးတယ်လက်ဆန်နဲ့အာဆီယံဝန်ကြီးတွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုဒုံးကျည်တက်လွတ်မှုတွေနဲ့ဒေတာတည်ငြိမ်ရေးချိန်ချောက်မှုတွေကြောင့်ဖြစ်နေရတဲ့ကိုရီးယားကျွမ်းဆွယ်တင်းမာမှုအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့သက်ဆိုင်ရာဆုံးဖြတ်ချက်တွေအားလုံးကိုအပြည့်အဝအကောင့်ထည့်ဖော်ဖို့လိုအပ်တယ်ဆိုတာကိုလည်းသဘောတူခဲ့ကြပါတယ်။ဝန်ကြီးတယ်လက်ဆန်နဲ့အာဆီယံဝန်ကြီးတွေဟာအာရှပစိဖိတ်ဒေတာရင်းစီးမင်းစည်းကမ်းအခြေပြုအနေထားတရှိရေးနဲ့2012အမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲပူးတဲကြေညာချက်မှာဖော်ပြခဲ့တဲ့ဘုံမူဝါဒတွေကိုထပ်မံပြီးတော့အတိပြုခဲ့ကြပါတယ်
။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရာယန်နဲ့တွေ့ဆုံမှုအပေါ်ကျင်းတဲ့အားရတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပါတယ်။အစ္စလမ်ဘာသာဟာအစ္စလမ်အစိုးရမှုရဲ့ဇင်းမြစ်အဖြစ်မစ္စတာရာယန်ကမမြင်ဘူးလို့အခိုင်အမာပြောခဲ့တဲ့အကြောင်းဝန်ကြီးရက်ဒနိုမာဆူဒီက VOA အင်ဒိုနီးရှားနာနာဌာနကိုပြောကြားခဲ့ပါတာပါ။အစွန်ရဝါဒနဲ့အကြမ်းဖက်ဝါဒဟာဘာသာကြောင့်မဟုတ်ဘဲအတွေးခေါ်အယူဆကြောင့်ဖြစ်တဲ့ဆိုတဲ့အကြောင်းနဲ့အစ္စလမ်ဘာသာနဲ့အစွန်ရမှုကြားမှာဆက်နွယ်မှုမရှိဘူးဆိုတာကိုအောက်လွှတ်တော်ဥက္ကဋ္ဌရိုင်ယန်ကအခိုင်အမာပြောကြားခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးမာဆူဒီကပြောပြပါရယ်။ဝါရှင်တန်မြို့တော်က Capitol Hill အလွှတ်တော်အဆောက်အဦမှာအောက်လွှတ်တော်ဥက္ကဋ္ဌပေါ်ရာယန်နဲ့တွေ့ဆုံအပြီးမှာအင်ဒိုနီးရှားနိုင်ငံဟာမတူကွဲပြားသူတွေရှင်တွဲနေထိုင်နေတဲ့ခိုင်မာတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်တယ်ဆိုတာအမေရိကန်ကနားလည်သလိုအင်ဒိုနီးရှားမှာအများစုကိုးကွယ်တဲ့အစ္စလမ်ဘာသာကြောင့်အမေရိကန်အင်ဒိုနီးရှားဆက်ဆံရေးမှာအတားအဆီးဖြစ်နေတာမဟုတ်ဘူးဆိုတဲ့ယုံကြည်မှုရှိခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့တွေ့ဆုံပွဲအတွက်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဟာဝါရှင်တန်မြို့တော်မှာရောက်ရှိနေတာဖြစ်ပါတယ်ရှင်
မေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့သမ္မတတာဝန်ယူပြီးချိန်ကစပြီးပထမဆုံးအဖြစ်နဲ့ဩစတြေးလျဝန်ကြီးချုပ်မယ်လ်ကွမ်ထရမ့်ပဲနဲ့တွေ့ဆုံဖို့နယူးယောက်ကိုကြက်တပရင်းနဲ့နှောင်းပိုင်းမှာတွားရောက်ပါတယ်
ပြင်သစ်နိုင်ငံမှာဒုတိယအကြော့သမ္မတရွေးကောက်ပွဲကိုလာမယ့်တနင်္ဂနွေနေ့မှာကျင်းပဖို့ရှိနေချိန်မှာပဲအလယ်အလတ်ဝါဒီသမ္မတလောင်းအမန်နျူအယ်မက်ခရွန်ကိုထောက်ခံကြောင်းအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကကြားသာပရင်းနေ့ကတရားဝင်ပြောကြားခဲ့ပါတယ်ပြင်သစ်နိုင်ငံရဲ့အနာဂတ်နဲ့ကျွန်တော်တို့တိတ်ကိုတန်ဖိုးထားတဲ့ဆန်တန်ဖိုးတွေအတွက်ကိုအင်မတန်အရေးကြီးတယ်လို့မစ္စတာအိုဘားမားကပြောကြားခဲ့တာပါမစ္စတာမက်ခရွန်ရဲ့ liberal အမြင်နဲ့တန်ဖိုးတွေကိုသူ့အနေနဲ့အားကျရတယ်လို့မက်ခရွန်ဟာပြင်သစ်နိုင်ငံရှိရေးအတွက်ပို့ပြီးတော့ဒီဇိုင်းမမတ်လုပ်မဲ့သူဖြစ်တယ်လို့ဆိုပါရယ်အမန်နျူအယ်မက်ခရွန်ဟာပြင်သစ်ပြည်သူတွေကိုမျှော်လင့်ချက်သူပေးမဲ့သူဖြစ်ပြီးတော့စိုးရင်ကြောက်ကြစေသူမဟုတ်ဘူးလို့လည်းမစ္စတာအိုဘားမားကပြောကြားခဲ့ပါတယ်မေလ9ရက်ကျရင်တော့အမန်နျူအယ်မက်ခရွန်ရဲ့လက်ရာဆုံးအမျိုးသားရေးဝါဒီမရင်းလပဲတို့ဒုတိယအကြော့သမ္မတရွေးကောက်ပွဲမှာပြိုင်ဆိုင်ကြရမှာဖြစ်ပါတယ်ရှင
်
ဒေါက်ကင်းမြတ်တဲ့မဆုမြတ်မွန်တို့ကတောက်ကြနေနေခင်တည်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်နောက်ဆုံးအခြေအနေကိုတင်ပြမှာပါ။အီတလီနဲ့မြန်မာနှစ်နိုင်ငံကြားစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ရှေးဟောင်းအမွေအနှစ်ထိန်းသိမ်းရေးကိစ္စတွေမှာတိုးမြှင့်ပူးပေါင်းဆောင်ရွက်သွားကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အီတလီဝန်ကြီးချုပ်ပေါလိုဂျန်တလီနိုတို့ဆွေးနွေးခဲ့ကြပါတယ်။သူရဲ့ဒီနောက်ဆုံးဒီအီတလီခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့မေလ4ရက်ကြာသပတေးနေ့တုန်းကဒေါက်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်နိုင်ငံတိုင်းဝန်ကြီးတို့အပြင်ပုတ်ရဟန်းမင်းကြီးတို့နဲ့လည်းတီချာစီတွေ့ဆုံခဲ့တယ်လို့အီတလီအထက်လွှတ်တော်မှလည်းမေကွန်းပြောကြားခဲ့ပါတယ်။မဆုမြတ်မွန်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်။
အခုလက်ရှိဗြိတိန်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာလန်ဒန်မြို့တော်ဆီမလာခင်ကြာသပတေးနေ့ကအီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့တွေ့ဆုံခဲ့ပါတယ်။ KG နန်းတော်မှာဝန်ကြီးချုပ်ဂျန်တီလိုနီကဒေါက်အောင်ဆန်းစုကြည်ကိုဂုဏ်ပြုတက်ဖွဲ့နဲ့လက်ခံကြိုဆိုခဲ့တာပါ။နှစ်နိုင်ငံကြားဆက်ဆံရေးခိုင်မာဖို့နဲ့အီတလီကမြန်မာနိုင်ငံအတွက်အကူအညီတွေပေးဖို့ကိစ္စဆွေးနွေးခဲ့ကြတယ်လို့အီတလီမြန်မာချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌကာလိုဖရာရီကအခုလိုပြောပြပါတယ်
။ The topic of the meeting with thePrime Minister Gentiloni centered towards the empowering of the cooperation between the Italian state and Myanmar.
ဝန်ကြီးချုပ် Gentiloni နဲ့တွေ့ဆုံရမှာအီတလီမြန်မာဆက်ဆံရေးတိုးတက်ဖို့နဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံကလည်းအဆက်ပြေးကဏ္ဍတိုးတက်ရေးအပိုင်းအတွက်အီတလီကထောက်ပံ့ကူညီဖို့ဆီယံအဆောက်အဦနဲ့ယဉ်ကျေးမှုအမွေအနှစ်ထိန်းသိမ်းရေးမှနာမည်ကျော်တဲ့အီတလီကမြန်မာနိုင်ငံရဲ့ဆီယံအမွေအနှစ်ထိန်းသိမ်းရေးအတွက်ကျွမ်းကျင်မှုအကူအညီပေးဖို့ဆွေးနွေးခဲ့ရပါတယ်။ဒါ့အပြင်စီးပွားရေးပူးပေါင်းဆောင်ရွက်မှုအပိုင်းတိုးမြှင့်ရေးအတွက်လည်းဆွေးနွေးခဲ့ရပါတယ်။အီတလီကုမ္ပဏီနဲ့မြန်မာနိုင်ငံကစီးပွားရေးစုံဦးတည်ထောင်သူတွေတွဲဆုံတဲ့အလို့ယုံဆွေးနွေးပွဲကိုအီတလီနိုင်ငံရဲ့ဌာနရဲ့စီစဉ်ပေးမှုနဲ့မကြာခင်ကပဲလုပ်ခဲ့တယ်ဆိုတော့စီးပွားရေးပူးပေါင်းဆောင်ရွက်မှုဘက်မှလည်းတိုးတက်နေပုံရပါတယ်။အီတလီနဲ့မြန်မာကြားရင်းနှီးတဲ့ဆက်ဆံရေးရှိတဲ့ပေါ်ဒေါက်အောင်ဆန်းစုကြည်ကဆွေးနွေးပွဲပြီးမှအစည်းအမှတ်ပြုပြောခဲ့ပါတယ်
။ဒါကတော့အီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံခဲ့ကြတဲ့ဆွေးနွေးခဲ့ကြတဲ့အကြောင်းတွေဖြစ်ပါတယ်။မေလ၄ရက်နေ့မှာပဲအီတလီနိုင်ငံသားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံပွဲမှာတော့ရခိုင်ပြည်နယ်ကအခက်အခဲတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆောင်ရွက်နေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီမိုကရေစီအသွင်ပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်ဝပြီးအလုံးပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ကိုတည်ဆောက်နိုင်ရေးအတွက်စိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုအီတလီကသိတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးအယ်ဖာနိုကဒေါက်အောင်ဆန်းစုကြည်ကိုပြောခဲ့တယ်လို့အီတလီနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ထင်မှားမှုတွေညှော်နေရေးအတွက်လူမှုစည်းဝါဖွံ့ဖြိုးတိုးတက်ရေးဟာအဓိကအရေးကြီးတဲ့အကြောင်းတွေအဖြစ်အုပ်ချုပ်ရေး၊ကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေး၊ရေရှည်တည်တံ့ခိုင်မြဲရေးပိုင်းဆိုင်ရာစီမံအုပ်ချုပ်ရေး၊ယဉ်ကျေးမှုအမွေအနှစ်ထိန်းသိမ်းရေးအသေးစားနဲ့အလတ်စားစည်းဝါရေးလုပ်ငန်းတွေတိုးတက်ရေးတို့အပြင်လူမှုပတ်ဝန်းကျင်ကိုမထိခိုက်စေမဲ့ခီးသွွားလုပ်ငန်းတွေအတွက်အီတလီကမြန်မာနိုင်ငံကိုအကူအညီပေးမယ်လို့အီတလီနိုင်ငံသားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုကပြောကြားခဲ့ပါတယ်ဒေါက်ဆန်းစုကြည်ဟာဗာတီကန်ကိုတွားရောက်ပြီးပုပ်ရဟန်းမင်းကြီးဖရန်စစ်နဲ့လည်းကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာနဲ့ဗာတီကန်နှစ်နိုင်ငံကြားမှာတန်တမန်ဆက်ဆံရေးတည်ထောင်ပြီးအပြန်အလှန်တန်ယုံတွေထားရှိဖို့သဘောတူခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ Roman Catholic အသင်းတော်ရဲ့အခမ်းကဏ္ဍကိုထောက်ခံတဲ့ဆိုရာကိုပုပ်ရဟန်းမင်းကြီးဖရန်စစ်ကယဟန်အမတ် Cardinal Charles Mambo ကိုတာဝန်ပေးအပ်ခန့်အပ်ပြသခဲ့ပြီးဖြစ်တယ်လို့ Carlo Ferrari ကပြောပါတယ်။အခုလိုတန်တမန်ဆက်ဆံရေးတရားဝင်ထူထောင်လိုက်တဲ့အတွက်ဘာသာရေးနဲ့လူမျိုးရေးလူနည်းစုတွေကိုစားဗာတီကန်ကငြိမ်းချမ်းရေးလုပ်ငန်းတွေဆွေးနွေးမှုတွေလုပ်နိုင်လိမ့်မယ်လို့မစ္စတာဖရာရီကပြောပါတယ
်။ I think the role of church in Southeast Asia is quite important due to the fact that
sira ajama roman catholic bada wini tula ya twa athin no ya akhan kana ha yee chi ya lo tin ma de da pyin vatican nan sanaman sat san yee chi ya twa myanmar nangan ma democracy sni apie wa chin thong na nangan phit la yee a twa le a thauk hu phit ma tin ma de myanmar nangan ma democracy sni khai ma yee a twa catholic athin no ne puyhan min ji ga dei win lan chang ga ni pan pu ku ni nai no ma phit par de Korean ဘာသာကိုကမ္ဘာတစ်ဝန်းကလူမျိုးပေါင်းစုံကိုးကွယ်နေကြတာပါမတူကွဲပြားတဲ့ Catholic ဘာသာဝင်လူမျိုးတွေတိုင်းရင်းသားတွေအကြဆွေးနွေးမှုတွေရဲ့အသိပညာတွေကိုမြန်မာနိုင်ငံကရရှိနိုင်ပါတယ်ဒါအပြင်တေဝင် Vatican တာဝန်ရှိတဲ့အတွက်နောက်မှပိုပြီးထိထိရောက်ရောက်ကူညီနိုင်မှာဖြစ်ပါတယ
်အီတလီခရီးစဉ်မှာဒေါအောင်ဆန်းစုကြည်ဟာအထက်လွှတ်တော်မှာကျင်းပတဲ့နိုင်ငံတကာပါလီမန်အမတ်များညီလာခံမှာလည်းအဖွဲ့မိန်ခွန်းပြောကြားခဲ့ပါတယ်နိုင်ငံပြောင်းအခြေချသူတွေနဲ့အမျိုးသမီးများအရေးကိုအသာပေးဆွေးနွေးခဲ့ကြတဲ့ညီလာခံမှာဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့မိန့်ခွန်းနဲ့ပတ်သက်လို့လေအီတလီမြန်မာချစ်ကြည်ရဲ့အဖွဲ့ဥက္ကဋ္ဌကာလိုဖရာရီကအခုလိုပြောပြပါတယ်
။ She related the experience of migrants also in Myanmar for example
မြန်မာရှေ့ပြောင်းအလို့သမားတွေရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးမိန့်ခွန်းပြောကြားသွားခဲ့ပါတယ်။မြန်မာအင်းကြီးရင်ထိုင်းနိုင်ငံမှာရှေ့ပြောင်းအလို့သမားသုံးဆန်းလောက်လုပ်လို့နေကြရတဲ့အခြေအနေကိုသူကပြောသွားပါတယ်။ဒါပြင်စစ်ပွဲတွေကြောင့်စစ်ပွဲရဲ့အခြေအနေကြောင့်ကိုယ်ရသားကိုစွန့်ခွာနေကြသူတွေပုံမများလာနေချိန်မှာသူတို့ဘဝတွေတိုးတက်ရေးအတွက်ဘယ်လိုအဖြစ်ရှာမလဲဆိုတဲ့အကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကထည့်သွင်းပြောကြားသွားပါတယ်။လူတွေထွက်သွားစရာမလိုအောင်အခြေအနေတွေဖန်တီးပေးဖို့ရွှေပြောင်းအခြေချသူတွေရောက်ရှိနေတဲ့နေရာတွေမှာအခြေအနေတိုးတက်အောင်လှုပ်ဆောင်ဖို့လိုတဲ့အကြောင်းတွေကိုလည်းပြောသွားပါတယ်။ဒါ့အပြင်သူတို့အပေါ်လူသားဆန်စွာအကူအညီပေးဖို့လိုတဲ့အကြောင်းတွေကိုလည်းပြောသွားပါတယ်
။ဒေါအောင်ဆန်းစုကြည်ဟာမေလ၄ရက်နေ့မှာပဲနှစ်ရက်ကြာအီတလီခီးစဉ်ကိုအဆုံးသတ်ပြီးဗြိတိန်နိုင်ငံကိုခရီးဆက်သွားပါပြီ။ဆယ်ရက်ကြာမဲ့ဗြိတိန်ခီးစဉ်အတွင်းမှာတော့ဗြိတိန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိသလိုမိသားစုအတွက်လည်းအချိန်ပေးမယ်လို့သိရပါတယ်ရှင်
။မဆုမျက်မွန်ပြောပြသွားတာပါ။အခုလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဥရောပခီးစဉ်ထွက်နေတဲ့ကာလအတွင်းမှာပဲအမေရိကန်ပြည်ထောင်စုမှာတော့နိုင်ငံတိုင်းဝန်ကြီး Rex Tillerson ကအာဆီယံနိုင်ငံတိုင်းဝန်ကြီး10ဦးလုံးကိုအထူးဖိတ်ခေါ်ပြီးတော့ဆွေးနွေးခဲ့ပါတယ်။အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်။
မနေ့ကအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson နဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အထူးစည်းဝေးပွဲမှာမြောက်ကိုရီးယားနဲ့တောင်တရုတ်ပင်လယ်ကိစ္စတွေကိုအဓိကဆွေးနွေးသွားကြောင်းအရှေ့တောင်အာရှဆိုင်ရာဒူးလက်ထောင်နိုင်ငံသားဝင်ကြီး Patrick Murphy ကဆွေးနွေးပွဲအပြီးတိုက်ရိုက်ဆက်သွယ်မေးမြန်းခန်းမှာပြောသွားပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေကိုအမေရိကန်ဘက်ကအဓိကတိုက်တွန်းခဲ့တဲ့အချက်တွေကိုသူကအခုလိုပြောပါတယ
်။ Well, during the lunch meeting today it was clearthat all of the participants share a common concern about the threat that North Korea poses both to the region
ဒါရင်းသမဂ္ဂတကဘာလုံးပေါ်မြောက်ကိုရီးယားရဲ့ချင်းချောင်းမှုရှိနေတာကိုပါဝင်ဆွေးနွေးရနိုင်ငံအလုံးကဆွေးနွေးခင်ဖြစ်နေတယ်ဆိုတာဒီကနေ့ဆွေးနွေးပွဲမှာထင်ရှားပါတယ်လုံခြုံရေးကောင်စီရဲ့သက်ဆိုင်ရာဆွေးနွေးချက်တွေအလုံးကိုအပြည့်အဝအကောင့်ထဲပေါ်ဖို့နဲ့ကျန်းစီရနိုင်ငံတကာအတိုင်းအဝန်းအတွက်လည်းအဲ့ဒီကိစ္စကိုအကောင့်ထဲပေါ်ဖို့လိုတယ်ဆိုတာကြေကြေပြန့်ပြန့်အသိမှတ်ပြုခဲ့ကြပါတယ်အမေရိကန်ရဲ့ရည်ရွယ်ချက်ဟာကိုရီးယားကျွန်းစွန်းမှာနျူကလ িয়ার ကင်မဲရေးဖြစ်တယ်လို့လည်းဝန်ကြီးတီလာဆင်ကပြောသွားပါတယ်။ဒါ့အပြင်ဒေတာရင်းကုံသွယ်စီးပွားရေးကနေရတဲ့မြောက်ကိုရီးယားရဲ့ဝင်ငွေတွေကိုပိတ်ပင်ဖို့နဲ့မြောက်ကိုရီးယားနဲ့သံတမန်ဆက်ဆံမှုဆော့ချဖို့လည်းဝန်ကြီးတီလာဆင်ကအာဆီယံမိတ်ဖက်နိုင်ငံတွေကိုဆွေးနွေးပွဲမှာတိုက်တွန်းခဲ့ပါတယ်
။အရှေ့တောင်အာရှဒေတာတွင်တောင်တရုတ်ပင်လယ်အရေးကိစ္စကိုလည်းအဓိကဆွေးနွေးခဲ့ကြောင်းမစ္စတာမာဖီကအခုလိုပြောပါတယ
်။ On such a see our messaging our objectives have beenquite consistent
တောင်တရုတ်ပင်လယ်ကိစ္စမှာကျွန်တော်တို့ဟာဒီကြီးမှန်းချက်အတိုင်းမပြောင်းမလဲပဲရှေ့ကိုဆက်ပြီးရပ်တည်သွားမှာဖြစ်ပါတယ်။လေချောင်းသွားလာမှုနဲ့လေချောင်းပြောင်းလဲမှုလွတ်လပ်ခွင့်အခိုင်အမာရှိရေးသေချာအောင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ကျွန်တော်တို့ရဲ့အရှေ့တောင်အာရှမိတ်ဖက်နိုင်ငံအများစုစီကလည်းဒီအတိုင်းပဲကြားရပါတယ်။တောင်တရုတ်ပင်လယ်မှာအမေရိကန်ကစူးရဲရပိုင်ခွင့်တွေကိုစံတမန်ရေးနည်းနဲ့ရပ်တည်လုံဆောင်သွားမှာဖြစ်ပါတယ်။
ဒါပြင်အာဆီယံနဲ့တရုတ်ကြားမှာတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့ခက်ခဲတဲ့ဆွေးနွေးမှုတွေရှိခဲ့တယ်လို့ Patrick Murphy ကပြောပါတယ်။ဒါပေမဲ့လည်းတောင်တရုတ်ပင်လယ်အတွင်းစစ်ရေးတည်ဆောက်မှုနဲ့ကျွန်းမြေဖို့မှုတွေကိုရပ်ပစ်ဖို့လိုအပ်နေတဲ့နည်းလမ်းတွေနဲ့ဆွေးနွေးပွဲကနေညှိနှိုင်းဖို့စတဲ့ကိစ္စရပ်တွေကိုမနေ့ကအစည်းအဝေးကိုတက်ရောက်လာတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကအဖြေရှာခဲ့ကြတယ်လို့လည်းဆိုပါတယ်။American သမ္မတ Donald Trump အစိုးရလက်ထက်အာဆီယံနိုင်ငံတွေနဲ့ပတ်သက်တဲ့မူဝါဒမတိချာမရေရာရှိနေတဲ့အချိန်မှာအာဆီယံဖွဲ့ဝင်နိုင်ငံတွေဟာတရုတ်အစိုးရနဲ့တန်တမာရေးဆက်ဆံမှုပိုးပြီးအားကောင်းလာခြင်းအခုလို American နိုင်ငံသားရေးဝန်ကြီး Rex Tillerson ကနေအာဆီယံနိုင်ငံသားရေးဝန်ကြီးတွေကို Washington DC ကိုတည်တံ့ဖိတ်ခေါ်ပြီးတွေ့ဆုံဆွေးနွေးတာလည်းဖြစ်ပါတယ်
ဒီနေ့မှာကြားရတဲ့အမေရိကန်နဲ့အာဆီယံဆက်ဆံရေးနှစ်၄၀ပြည့်အထိမ်းအမှတ်ဖြစ်အရှိတောင်အာရှနိုင်ငံတွေနဲ့အမေရိကန်ဆက်ဆံရေးခိုင်မာအောင်ထပ်လောင်းတည်ပြုဖို့ဆွေးနွေးပွဲကျင်းပရတာဖြစ်တယ်လို့လည်းဒူလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကပြောပါရတယ်။ဒီဆွေးနွေးပွဲမှာလာမယ့်ဩဂုတ်လအတွင်းဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်အာဆီယံနဲ့မိတ်ဖက်နိုင်ငံများဆွေး
ဒေါ်ဆန်းစုကြည်ဟာဥရောပကိုရောက်ရှိနေတဲ့အတွက်သူ့ကိုယ်စားအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတက်ရောက်ခဲ့ပါတယ်ရှင်အခုလိုအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံကြီးဝန်ကြီးတီလဆန်တို့ဆွေးနွေးတဲ့သတင်းနဲ့တက်ဆက်သေးပဲအမေရိကန်နဲ့ထိုင်းဆက်ဆံရေးနောက်ဆုံးအခြေအနေကိုလည်းပြောပြချင်ပါတယ်။ American သမ္မတ Donald Trump ကထိုင်းဝန်ကြီးချုပ် Prayut Chan-o-cha ကိုသမ္မတအိမ်ဖြူတော်လာဖို့ဖိတ်ကြားခဲ့တဲ့နောက်မှာဆယ်နှစ်လောက်အဆင်မပြေဖြစ်နေတဲ့ American နဲ့ထိုင်းနှစ်နိုင်ငံကြားဆက်ဆံရေးဟာခေတ္တထဲကိုဝင်လာခဲ့ပြီလို့နိုင်ငံရေးအကဲခတ်တွေကတုံ့ပြန်ပါတယ်။ Bangkok Chi Sai VOA သတင်းတောက် Ron Combin ပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။ထိုင်းဝန်ကြီးချုပ် Prayut Chan-o-cha ကိုသမ္မတအိမ်ဖြူလာရောက်လည်ပတ်ဖို့အတွက်တင်ဝင်ဖိတ်ကြားချိန်မှာသမ္မတထရမ့်ကကုန်သွယ်ရေးနဲ့စီးပွားရေးဆက်ဆံမှုပိုးပြီးခိုင်မြဲအောင်လုပ်ချင်တဲ့ဆန္ဒတူညီတဲ့အမေရိကန်နဲ့ထိုင်းနိုင်ငံကြားကာလကြာရှည်မဟာမိတ်ဖြစ်ရှိခဲ့တာကိုအလေးထားပြောခဲ့တယ်လို့အာရှဒေသရဲ့အနီးကမိတ်ဆွေဖြစ်တဲ့တက်တက်ကြွကြွနဲ့ဥဆောင်ဖို့အမေရိကန်ရဲ့တန်တိထံကိုထပ်လောင်းပြောကြားခဲ့တာပါ။ဒါဟာလွန်ခဲ့တဲ့10နှစ်ကျော်အတွင်းတင်းမာခဲ့တဲ့အမေရိကန်နဲ့ဆက်ဆံရေးပြန်ပြီးကောင်းလာတဲ့သဘောကိုပြလာတာဖြစ်ပါတယ်။ချူရလန်ကောင်းတက်ကတူနိုင်ငံရေးတိုက်ပန်ဌာနကတီတီတန်ပွန်ဆူဒီရက်ကတော့အမေရိကန်ရဲ့အခုလိုကမ်းလှမ်းမှုကိုထိုင်းကလက်ခံတင်နေတာပါလို့ပြောပါတယ်။
different and changes in domestic settings
ဤရင်းနဲ့မူဝါဒအပြောင်းအလဲတွေကြောင့်နိုင်ငံခြားတွေ့နေရတဲ့အဆင်မပြေမှုအခက်အခဲတွေကိုကြော်လွှားနိုင်တဲ့အနေအထားဖြစ်လာနေပါပြီလို့ပြောသွားတာပါဒီဆက်ဆံရေးတဲ့ဟာလက်ဟောင်းတွေပေါ်မှာအခြေခံရတာဖြစ်ပေမဲ့ရှေ့လျှောက်ပိုးပြီးကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့မျှော်လင့်ထားတယ်လို့လည်းဆိုပါတယ်နိုင်ငံခြားလုံခြုံရေးစီးပွားရေးနိုင်ငံရေးနဲ့လူမှုရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေ10နှစ်လောက်ပြတ်တောက်ခဲ့တာကိုပြန်ပြီးဆက်နိုင်ဖို့အတွက်နှစ်ဖက်စလုံးကတိတ်ကိုအလေးထားသလိုဒါဟာထိုင်းနဲ့အာဆီယံနိုင်ငံအများစုနဲ့မကဘဲအမေရိကန်ကလည်းအလားတူသဘောထားနေတာပြတယ်လို့လည်းပြောပါတယ်။သမ္မတထရမ့်ဟာထိုင်းကိုသာမကဘဲစင်ကာပူနဲ့ဖိလစ်ပိုင်ခေါင်းဆောင်တွေကိုပါဖိတ်ခေါ်ခဲ့တာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းအာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကိုဖိတ်ခေါ်ဆွေးနွေးခဲ့တာပါ။ထိုင်းရာရှိတွေဟာသမ္မတထရမ့်တက်လာတဲ့ဒီနှစ်ဆန်းကစပြီးအမေရိကန်နဲ့တန်တမာရေးပြန်ပြီးဆက်နိုင်ဖို့အတွက်ကြိုးစားခဲ့တာပါ။အမေရိကန်နဲ့ထိုင်းကြာ2006ခုနှစ်ဝန်ကြီးချုပ်တက်ဆင်ရှင်တော်ကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့ခြင်းကစပြီးဆက်ဆံရေးတွေမပြေလည်ခဲ့ဘူးလို့ထိုင်းအထက်လွှတ်တော်အမဟောင်းဖရန်စစ်ချူနာဗန်ကပြောပါတယ်ဒါပေမဲ့လည်းအရွေးကောက်ခံသမရဖြစ်တဲ့တက်ဆင်လက်ထက်ကမူရစေဝါတိုက်ဖြစ်ရေးစီမံကိန်းနဲ့လူပေါင်း2500ကျော်အသက်ခံရတာတွေတောင်ပိုင်းဒေသအရေးကိန်းကြွယ်တာတွေကနေလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ပေမဲ့အမေရိကန်ဘက်ကလှည့်လည်ရှုခဲ့တာတွေ့ရတယ်လို့ဆိုပါတယ်အခု2014မှာတော့အာနာသိမ့်ပြီးတက်လာတဲ့ project ကိုသမ္မတ Obama လက်ထက်မှာအမေရိကန်ကရောဥရောပနဲ့ Australia မဟာမိတ်တွေကပါဝိုင်းပြီးစီးရေးဆက်ဆံမှုတွေကိုဖျက်တောက်ခဲ့ရတာကနေထိုင်းက Russia နဲ့တရုတ်တို့နဲ့ဆက်ဆံရေးတိုးလာခဲ့တာဖြစ်ပါတယ်တရုတ်နဲ့တိုးလာတဲ့ဆက်ဆံရေးမှာစီးရေးပူးပေါင်းမှုတွေပါနေပြီးမကြာသေးခင်ကပဲတရုတ်လုံတန်ချက်ကားကားတွေနဲ့ဒေါ်လာတန်1000လောက်တန်းနဲ့တရုတ်လုံရင်းကိုတင်မော3000ဝယ်ယူဖို့အတွက်အော်ရာမှားခဲ့တာဖြစ်ပြီးအရင်ကအမေရိကန်နဲ့ရှိခဲ့တဲ့ပုံမှန်ဆက်ဆံရေးတွေရော့လာတာဖြစ်ပါတယ်အခုတော့နှစ်ရှည်လာများရင်းနှီးနှီးရှိခဲ့တဲ့အမေရိကန်နဲ့ထိုင်းနှစ်နိုင်ငံဆက်ဆံရေးပြန်ပြီးကောင်းလာမယ့်အခြေအနေမှုကြိုးဆိုတယ်လို့ထိုင်းဒီမိုကရက်တစ်အထက်လွှတ်တော်မဟောင်းခရိုက်ဆက်ကပြောပါတယ
် I think it's welcoming for the Thais I do think
ထိုင်းနိုင်ငံတက်ကြိုးဆိုရမှာပါထိုင်းနိုင်ငံမှာဒီမိုကရေစီပြန်ရဖို့တခုတည်းကိုပဲထက်တွက်ပြီးကျွန်တော်တို့ကိုလူလူစုထားဖို့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်ပါတယ်အခုသမ္မတထရမ့်ချင်းကတဲ့ပုံစံတကဒါကိုပြောင်းသွားစေတာမို့ကြိုဆိုရမှာပါ
ဒါပေမဲ့လည်းလူခွင့်ရေးအဖွဲ့တွေကတော့ထိုင်းနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေလူကုန်ကူးမှုတွေနဲ့တခြားလူမှုပြဿနာတွေအတွက်စိုးရိမ်နေတာဖြစ်ပါတယ်။နယူးယောက်အခြေစိုက် Human Rights Watch
လူခွင့်ရေးဖွဲ့ကဖီလ်ရောဘတ်ဆန်ကတော့ဒါဟာလူခွင့်ရေးကိုဂရုစိုက်တဲ့အမေရိကန်နိုင်ငံသားရေးမူဝါဒကိုသမ္မတထရမ့်ကပြစ်ပယ်တယ်ဆိုတာကိုသက်သေပြနိုင်တဲ့အချက်တစ်ခုဖြစ်လာနိုင်တယ်လို့ပြောပါတယ်။ကဲခတ်တွေကတော့အခုလိုနှစ်နိုင်ငံဆက်ဆံရေးပြန်ပြီးလှုပ်လာတာဟာတရုတ်ရဲ့ရှေ့တောင်အာရှဒေသရင်းအော်စာလွှမ်းမိုးဖို့အတွက်ကြိုးစားမှုကို
ချိန်ဝင်ရှာနှိတာဖြစ်တယ်လို့မြန်မာနိုင်ငံမှာတိုးချဲ့ဖို့ပြင်ဆင်နေတဲ့သတင်းကိုတင်ပြမှာပါ။လျှက်စစ်လိုအပ်ချက်ဖြည့်ဆည်းဖို့အတွက်တောင်မီသွေးလျှက်စစ်ဆက်ရုံတွေတိုးချဲ့လောက်ကင်ဖို့ NLD
အစိုးရဘက်ကပြင်ဆင်မှုတွေရှိလာချိန်မှာအခုလိုပညာရှင်တွေဘက်ကဝေဖန်ထောက်ပြမှုတွေရှိခဲ့တာပါ။တဘာဝပတ်ဝန်းကျင်ပညာရှင်တဦးဖြစ်တဲ့ဦးဝင်းမြို့သူကတော့မြန်မာနိုင်ငံမှာတောင်မီသွေးလျှက်စစ်ဆက်ရုံတွေတိုးချဲ့ဖို့မလုံဆောင်တင်သေးဘူးလို့အခုလိုပြောဆိုလိုက်ပါတယ်။ကျွန်တော်ပတ်ဝန်းကျင်ထင်နေဦးဗေဒေက2015မှာစပေါ်လာတယ်။ပတ်ဝန်းကျင်ဝန်ကြီးဌာနကလည်းဌာနကလည်းကျွန်တော်2
ဥပဒေကိုယ်တိုင်ကလည်းအားနေတယ်ဥပဒေကိုကောင်းတဲ့ဖော်တဲ့စုံဝေးလုပ်တဲ့ဖွဲ့တွေကလည်းအားနေတယ်ဒါကြောင့်မလို့အဲ့လိုအခြေအနေမှာကျွန်တော်တိတ်ပြီးတော့ဒီလိုမျိုးဆုံးရှုံးကြေးတွေများတယ်အန္တရာယ်များတဲ့စီမံကိန်းတွေမလုပ်ဖို့ကျွန်တော်တို့ကပြောနေတာဆိုတော့တိတ်ပြီးအန္တရာယ်မများတဲ့ရွေးချယ်စရာရှိတဲ့နီးလန်းတွေကိုသုံးပါတစ်ချိန်တည်းမှာလည်းပတ်ဝန်းကျင်အဖွဲ့တွေကိုလည်းအားကောင်းအောင်လုပ်ပါ
လက်ရှိမှာတော့ကော်တောင်းနဲ့တီချစ်မှာကြောင်းမီးတွေးလျက်စစ်တားပေးဆက်ယုံနှစ်ယုံလဲပတ်နေပြီးအစိုးရအနေနဲ့8000မီကာဝက်လောက်ထုတ်နိုင်တဲ့ကြီးမားတဲ့ဆက်ယုံပေါင်း10ယုံလောက်တိစောက်ဖို့စီစဉ်နေတာတွေရှိပါတယ်မြန်မာနိုင်ငံဟာထောက်လုံမှုစံချိန်စံနှုန်းတတ်မှတ်ချက်မရှိဘဲကြောင်းမီးတွေးသုံးလျှက်စစ်တားပေးဆက်ယုံအစ်စ်တွေအကြီးကျယ်တိုးချဲ့ဖို့လှုပ်ဆောင်နေတဲ့တခုတည်းသောအာရှနိုင်ငံတစ်ခုလည်းဖြစ်ပါတယ်ကြောင်မီသွေးတုံလျက်စစ်တအားပေးစက်ယုံတွေထပ်ပြီးအကောင့်ထဲဖော်မယ်ဆိုရင်အဲ့ဒီစီမံကိန်းတွေကထုတ်လွှတ်လိုက်တဲ့လေထုညဉ့်ညမ်းမှုဟာအိန္ဒိယတရုတ်နိုင်ငံတွေမှာခွင့်ပြုထားတဲ့ပမာဏထက်ဆယ်ဆပိုများမယ်လို့ပညာရှင်တွေကခန့်မှန်းနေကြတာပါ Harvard တက္ကသိုလ်လေထုဓာတ်ထုတရုတ်ခွဲဌာနကကောက်ယူထားတဲ့စစ်တမ်းအရာမြန်မာနိုင်ငံအနေနဲ့ကြောင်မီသွေးတုံလျက်စစ်စက်ယုံတွေတိုးချဲ့ဖို့လှုံ့ဆော်မယ်ဆိုရင်လေထုညဉ့်ညမ်းမှုပမာဏဒီထက်ပိုများလာဝယ်ရှိပြီးလေဖြတ်ခြင်းနဲ့အဆုတ်ယောဂအပါဝင်နှလုံးယောဂလာမစေပဲကလေးမွေးတာနဲ့စိတ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်ကြီးထွားမှုနှုံပုံမှန်မဟုတ်တာတွေဖြစ်လာနိုင်တယ်လို့ဖော်ပြထားပါတယ်ဒီထုတ်လွတ်လိုက်တဲ့ဓာတ်ငွေတွေကြောင့်အရွယ်မတိုင်ခင်တေဆုံးမှုက3သိန်းနီးပါးရှိလာနိုင်ပြီးနှစ်စဉ်တေဆုံးမှုကတော့အယောက်9000နီးပါးရှိနိုင်မယ်လို့သဘာဝပတ်ဝန်းကျင်ပညာရှင်တွေကခန့်မှန်းထားလဲရှိပါတယ်လက်ရှိအစိုးရဘက်ကကော်တောင်းတဲ့တီချစ်မှာကြောင်မီသွေးသုံးလျက်စစ်တားပေးစက်ယုံတွေကိုစတင်လဲပတ်နေပြီးနောက်ထပ်တိုးချဲ့ဖို့ပြင်ဆင်နေတာမှာဒေသခံတွေဘက်ကဒီပေါ်မှာသဘောမတူပဲကန့်ကွက်မှုတွေရှိနေပါတယ်ဒီလိုဖြစ်ပေါ်နေတဲ့အပေါ်မှာလုပ်ငန်းရှင်တွေဘက်ကလက်တလုံးကြအမျက်ထုတ်မှုတွေကြောင့်ဒေသခံတွေမှာအများကြီးထိခိုက်ခံစားနေရတယ်လို့ပညာရှင်တွေဘက်ကထောက်ပြကြပါတယ်အစိုးရဘက်ကတော့အခုချိန်ထိကြောင်မီသွေးစက်ယုံတွေထပ်တိုးဖို့လှုံ့ဆော်နေပေမဲ့ဘလို့စနစ်နဲ့လှုံ့ဆော်မယ်ဘာတွေကာကွယ်ပေးသွားမယ်ဘလို့တွေလှုံ့ဆော်မလဲဆိုတာကိုပွင့်လင်းမြင်သာစွာထုတ်ဖော်ပြောကြားမှုလည်းခုချိန်တည်းမရှိသေးတာကြောင့်အစိုးရအပေါ်မှာသဘာဝပတ်ဝန်းကျင်ပညာရှင်တွေဘက်ကအခုလိုဝေဖန်ထောက်ပြမှုတွေရှိနေတာဖြစ်ပါရဲ့ရှင်
။ VOA မြန်မာပိုင်းသတင်းတောက်မမေခါပါရှင်။မကြာခင်မှာတော့သွေးမခဲစီအကြောင်းကိုပြောပြမယ်ကျန်းမာရေးကဏ္ဍကိုထုတ်လွှင့်မှာဖို့ VOA မြန်မာပိုင်းစီစဉ်ဒီကိုဆက်လက်နားဆင်ကြပါလို့ဖိတ်ခေါ်ပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုံးနေနေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအသက်ရှင်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
ဒီမခဲဈေးဆိုတဲ့နေရာမှာ NDC Agilent ပေါ့ဗျာဒီကိုမခဲအောင်လုပ်ထားတာပေါ့ဗျာဒီဆိုတာတော့ကဏ္ဍကိုယ်ကမှခဲအောင်လုပ်တဲ့ပဲလဲရှိတယ်
ဒါကတော့သွေးမခဲဈေးရဲ့ကောင်းကျိုးနဲ့ဆိုးကျိုးတွေကိုပြောပြမယ်ကျန်းမာရေးကဏ္ဍကိုထုံးလွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းတိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ဒီနေ့ပြည်တင်ပြမယ့် EDM အသုံးကတော့
To fill someone's shoes.
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက TO2FILL to fill ကဖြေဖို့ SOMEONE'S someone's ကလူတူတယောက်ရဲ့ SHOES shoes ကဖနာဆိုတော့စကိုက်ထွန်းရဲ့လုံကောက်အသေးပဲကလူတူဦးတယောက်ရဲ့ဖနက်ကိုဖြေဖို့ပေါ့ EDM အတိပဲကတော့ကျမတို့မြန်မာမှာလူတူဦးရဲ့ခြေရာကိုလိုက်နှင်းနိုင်အောင်လူတူဦးရဲ့ခြေရာကိုပြီးနိုင်အောင်လှုပ်ဖို့နဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our schoolis among the top in the state.
ကျောင်းအုပ်စီရအစ်စ်ကတော့ကျောင်းအုပ်စီရဟောင်းရဲ့ခြေရာကိုလိုက်မီနိုင်ဖို့အတော်လေးကြိုးစားရအောင်မေး။ကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်ရှင်းဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state.
လူတူဦးရဲ့ခြေရာကိုလိုက်နှင်းနိုင်အောင်လူတူဦးရဲ့ခြေရာကိုပြီးနိုင်အောင်လုပ်ဖို့ဆိုရင်ဘယ်လိုပြောမလဲ
To fill someone's shoes
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လာလာတန်းရဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တင်းနှလာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။ဆောရရှင်များရှင်သောသစ်ရှိဦးဆောင်တဲ့ LED အစိုးရတက်လာပြီးတဲ့နောက်နိုင်ငံတကာရဲ့ကြပါပြေပေါ့ရေးယူပိတ်ဆို့မှုတွေအလုံးရော့ကျသွားတယ်ဆိုပေမဲ့မြမညဉ့်ကျေးရေးရခိုင်ရေးစတာတွေနဲ့ပတ်သက်လို့တော့ဖီးယားတွေရင်ဆိုင်နေရဆဲပါဒေါ်ဆဲစုကြည်ဟာဆိုရင်လေပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခီးစဉ်နောက်မကြာခင်ဆိုရင်တရုတ်ခီးစဉ်စသဖြင့်နိုင်ငံတကာဆက်ဆံရေးတွေမှာမြန်မာအစိုးရကိုစားအဓိကဆောင်ရွက်နေသူဖြစ်ပါတယ်။ဒါကြောင့်ဒေါ်ဆဲစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးဖို့ကြားမယ်ဆိုရင်တိုက်ရိုက်လေလံအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အမည်အယူဆမေးခွန်းတွေကိုလည်းကြိုတင်ပေးပို့ချလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့0932312554ဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့သောတာရှင်တွေကိုကြည့်ခေါ်ပါတယ်ရှင်။ကျောင်းရေးလေးလိုက်အစီအစဉ်တွေကနေတော်ရရှင်ရဲ့သဘောထားအညီအညီကိုတင်ဆက်နေတာမို့ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုထုတ်လင်းမှာပါဒီတစ်ပတ်မှာတော့
ွေးမခဲစေအကြောင်းတင်ပြထားပါတယ်။နှလုံးခွဲစိတ်ထုခုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပမောခဒေါက်တာခင်မောင်ရေခင်ဗျာကျွန်တော်တို့ဒီသွေးမခဲဆေးပေါ့ဆရာနော်ဒီကျမရေဆေးရုံစီပေးကန်နေမှာသုံးနေရတဲ့ဒီအနေအထားကဘယ်လိုရှိလဲဆရာကြီ
းသွေးမခဲဆေးဆိုတဲ့နေရာမှာအန်တီကိုအဂူလန့်ပေါ့ဗျာသွေးကိုမခဲအောင်လုပ်ထားရတာပေါ့ဗျာသွေးဆိုတာတော့ခန္ဓာကိုယ်ရဲ့မှာခဲအောင်လုပ်တဲ့ဘက်လည်းရှိတယ်ကျဲအောင်လုပ်တဲ့ဓာတ်တွေလည်းရှိတယ်ဒီဓာတ်တွေကအငြင်းမြတ်တာနေရတာပေါ့အဲ့တော့ကျွန်တော်တို့ပမာဏရောဆိုလို့ရှိရင်လည်းဒီသွေးမခဲဆေးတွေကတော်တော်တုံးရတဲ့အနေအထားတွေမှာတော်တော်လေးရှိလာပြီဆိုတော့ဒါနဲ့ပတ်သက်လို့တော့ကျွန်တော်ကသိထားတဲ့နေရာကိုထပ်ပေါ့လေ
ဟုတ်ကဲ့ဆရာတော်ဒီသွေးမခဲဆေးရဲ့သဘောတဘာဝလေးကိုဆရာကြီးနည်းနည်းရှင်းပြပေးပါလား
ခန္ဓာကိုယ်ထဲမှာသွေးရလက်တက်နေတယ်ဥမာကားလေးရှာသွားလို့ဆိုရင်သွေးရခဲပြီးပိတ်သွားမှဒီလိုကသွေးဆက်မထွက်တော့ဘူးပေါ့အဲတော့သွေးခဲအောင်လုပ်ပြီးရက်တည်းရှိတယ်ထုံကြီးကြည့်တာပဲသွေးကလည်းကျဲနေလို့လိုတယ်လိုအပ်တဲ့ခါမှလည်းကျွန်တော်ဖဲသွားလို့လိုတယ်အဲ့ဒါမှသွေးမခဲဆေးဆိုတာအန်တီကိုအဂူလန့်ဖြစ်ပါတယ်။သွေးကျဲဆေးဆိုတာလည်းရှိပါသေးတယ်။အဲ့ဒါတော့အန်တီပိတ်ပလက်လို့ခေါ်တာပေါ့။ခုမှဆိုတော့ညာလူများအသုံးပြုလို့ရဲ့သွေးကိုကျဲကျဲလေးပြောင်းလို့ပြေးတာရဲ့အက်စပရင်လို့ဥမာကလိုပီဒိုဂယ်လို့အများကြီးရှိပါတယ်။ဒါကသွေးကိုကျဲအောင်လည်းလုပ်တဲ့ဆေးတစ်ခုဖြစ်ပါတယ်။သွေးမခဲဆေးဆိုတာကတော့တကူးညာသူ့တောက်တာလို့ရှင်ရှာဒါတွေပါလို့ဖြစ်သွားလို့ရှိရင်တောက်နေလို့ဆိုတာလူတိုင်းကသိနေရမယ်။ဒါမျိုးလိုကျွန်တော်တို့က warfare anti-revolution chat ဘာညာစသည်ရှိတယ်။အဲဒီမှာလည်းထိုးစေးရှိတယ်။ဥမာ heparin ဆိုတော့ heparin ဆိုတဲ့လူတိုင်းပြည်နေတဲ့အကြောင်းတိုင်းပြည်နေ heparin အဲဒါအခုအစ်စ်တွေလည်းပေါ်လာတာလည်းအများကြီးရှိပါတယ်။ဥမာကစ္စားလာတာတော့ dabigatron တို့ပါလို့ပေါ့လေ။ဘာပဲကစ္စားလာလား warfare ကတော့ဒီမခဲစည်းမှာတတော်ကိုအရေးပါတဲ့စီးပွားအနေနဲ့ရှိနေစေဖြစ်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့ဒီသွေးမခဲဆေးကိုကျွန်တော်တို့ဘလူယောဂါတွေမှာသုံးလဲဆရာ
။ဟိုးတလောကကျွန်တော်တို့ပြောခဲ့တဲ့ကျွန်တော်တောက်ပြန်ပါလေ။ပါပါလေ။ခြေောက်ကသွေးပြန်ပြောပိတ်သွားတဲ့ယောဂါတွေ။ဒါကျွန်တော်သုံးနေတခါတလေသွေးဥမာပယ်လည်နေပြီးတော့ကျေလွှမ်းမှုရှိပဲသွေးပြန်ပြောဒီခဲသွားတယ်ကျွန်တော်တို့ DVD ပေါ့ Deep Vein Thrombosis ဆိုတာမဖြစ်အောင်တူတင်ကာကွယ်ပြီးသုံးတဲ့အခါလည်းရှိပါရဲ့။နောက်တစ်ခါနှလုံးမှာသွေးကြောတွေပြောရတဲ့အခါမှာယူပြမှာလည်းတွန်းရတဲ့ခါလေးလည်းရှိပါတယ်။နောက်အများဆုံးနဲ့အယူကြီးဆုံးလက်တော်ပြဿနာကတော့ငမနေရလည်းအခုကချင်းချင်းတိုးတက်လာတဲ့အတွက်ကြောင့်အဆို့တွေအဆို့ရှင်တွေဗတ်ပြီးဒီအဒီဗတ်ပြီးမိုက်ထရယ်ဗတ်ပြီးစသဖြင့်ဒီအဆို့ရှင်တွေကအများဆုံးအပိုင်းကမက်ကနီကယ်တကြီးနေပါများစသဖြင့်အကုန်လုံးဒီမက်တီရီယယ်တွေနဲ့လုပ်ကြတဲ့အတွက်ကြောင့်သွေးနဲ့ဒီနဲ့ဖြည့်ဖြည့်တဲ့အခါမှာခဲသွားတဲ့တဘောရှိတယ်။ခဲသွားရင်အဲ့ဒီဗားကြီးအလုံးမလုံးလူကအဲ့ဒါဆိုဆိုသွားနိုင်တယ်။ဒါမလို့ဒီအဆိုးရှင်ထက်တာလေးတွေအားလုံးဟာပြေမခဲစီတောက်ရပါလေ။ဒါပေမဲ့ခွဲစိတ်တဲ့အခါမှာပြေမခဲအောင်ရဲ့အဲ့ဒီကာရီမှာတွေးပါလေ။ဒီအားနဲ့ပတ်သက်လို့လေကျွန်တော်တို့ကတော်တော်ဒီနေရာမှာပညာလေးပြရပါလေ။ဘယ်လိုဆက်လက်တောက်ရမလဲ။တစ်သက်လုံးတော့ဖြစ်ဖြစ်ပါလေဒီအဆိုးရှင်ထက်တာလေးတွေဆိုရင်လေ
။ဟုတ်ကဲ့ဆရာ။အခုလိုဒီအရေးကြီးတဲ့ယောဂတွေမှာပေါ့နော်။သုံးတဲ့အခါမှာသတိပြုထားတဲ့အချက်တွေရှိလားဆရာ
။အာရှိပါလေခင်ဗျာ။အရေးကြီးတာကသွေးမခဲဆေးတောက်နေလို့ကသွေးတွေတိတ်တိုးသွားလို့မဖြစ်ပါဘူး။သွေးတိုးသွားလို့ရှိရင်သွေးတိုးမှာတက်သွားလို့အုန်းတော့မှာသွေးအောက်သွားတဲ့အခါမှာဆိုလို့ရှိရင်သွေးမခဲဆေးတောက်နေလို့သွေးတွေအုန်းတော့မှာပိုပြီးထွက်နိုင်တဲ့သဘောတွေရှိပါတယ်။နောက်ပြီးတော့အရေးပေါ်ခွဲစိတ်ကုသမှုခံယူရတဲ့လူဆိုလို့ရှိရင်သွေးမခဲဆေးတောက်နေရပြီဆိုရင်ဆရာဝန်တို့ချက်ချင်းအကြောင်းကြားရမယ်ဆိုတာကိုကျွန်တော်တို့ဒီ anti-coagulation chart ပေါ့အဲ့မှာအပြီးပြောတာပါလေ။အဲ့တော့မှအချာခွဲစိတ်မှုဥပါရဥပြက်ရောင်တာတို့အစာရင်ပောက်တာတို့ခွဲမယ်ဆိုလို့ရှိရင်တို့ကိုဒီသူ့ကိုတံပြန်တဲ့ဆေးတွေဗီတာမင် G တို့ဘာလို့ပေးပြီးမှတို့ခွဲရမယ် fresh blood တွေထားရမယ်စသဖြင့်ပေါ့အဲ့လိုမျိုးတွေလည်းဖြစ်တယ်နောက်တော့မွေးရပါဒီတွေးခဲတာကိုထိခိုက်တဲ့ယောဂါရှိတဲ့လူတွေမှာလည်းပြည့်ပြည့်ရပါလိမ့်ကြနောက်ပြီးတော့ကိုဝင်ဆောင်တွေပေါ့ညာတတိထားရပါလိမ့်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီကိုဝင်ဆောင်တွေကအထူးသဖြင့်ညားပြလေးရှိတာကိုဆရာနော်အဲ့ဒီခါကျတော့ကိုဝင်ဆောင်တွေမှာကဒီမိခင်အသက်ပြင်လာကလေးသက်ပါဒီအနေရရှိနိုင်တဲ့အတွက်ကျွန်တော်ဒီကိုဝင်ဆောင်နဲ့ပတ်သက်ပြီးတော့ဒီသွေးမခဲဆေးသုံးတဲ့အချက်ကိုနည်းနည်းထပ်ပြီးရှင်းပြပေးပါလားဆရာ
။ဒီဟာအင်မတန်မှအရေးကြီးတဲ့အချက်လေးလည်းပြောရပါလိမ့်မယ်။ဥမာယောဂါဆိုတာတော့ဖြစ်နေကြတာပေါ့ဗျာ။ဥမာနှလုံးမှာ အဆို့တွေပြည့်စည်သွားတယ်သူအသက်ရှင်တော့ငငယ်တူသွားနိုင်တယ်ဆိုလို့ရှိရင်ကျွန်တော်ကအဆို့တွေလဲပြရမှာကိုအဲ့လိုလဲပေးပြီးတဲ့အခါမှာသူ့ကိုကျွန်တော်တို့ကကိုယ်ဝင်မဆောင်ဘူးလို့ကျွန်တော်တို့ကတိုက်တွန်းတယ်ဒါပေမဲ့လည်းအဲ့လိုပြောတဲ့ကြားတွေကလည်းကိုယ်ဝင်ရှိသွားတဲ့အခါလည်းရှိနိုင်တာပေါ့ဗျာအဲ့လိုရှိသွားတဲ့အခါမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကအထူးသဖြင့်ပထမ3လစေမတမ်းမအရေးကြီးပါလေအဲ့ဒီမှာခန္ဓာကိုယ်စိတ်ပိုင်းကြီးအဲ့အခြေခံတွေစပြီးတိဆောက်နေချိန်မှာအုံနောက်ဒီနှလုံးတွေပါလို့ဆိုရင်အဲ့ဒီအခြေမှာကလေးတွေကအမျိုးမျိုးချွေးချွေးချက်တွေရှိနေတဲ့အတွက်ကြောင့်ပထမ3လမှာသွေးမကျဲစီ warfarin ဆိုတာပေါက်စီးကိုဒီကလေးရဲ့အင်္ဂါတွေဖွံ့ဖြိုးမှုကိုပြင်ဆင်နိုင်တဲ့အတွက်ကြောင့်ကျွန်တော်ကမတိုးမှုတွေတစ်ကဘာလုံးကလက်ခံထားပါလေပထမ3လမှာဆိုလို့ရှိရင်ထိုးစေးတဲ့နေရာပါလေတော်တော်လေးတော့ဒီကရနိုင်ရင်နေ့တိုင်းထိုးပေးနေရတာသို့တော်လည်းပဲထိုးဖို့ထိုးရမယ်အဲ့ဒီကနေပြီးတော့၃လပြီးသွားတဲ့နောက်ပိုင်း36ပတ်လောက်အထိကိုတော့ကျွန်တော်တို့ကအထွေမကျဲစီ warfarin ကိုကျွန်တော်တို့ပြန်တိုက်တယ်။အဲ့ဒီအချိန်မှာတော့ခန္ဓာကိုယ်စိတ်ပိုင်းကတော်တော်လေးပြီးတော့ပြီးပြီဖြစ်တဲ့အတွက်ကြောင့်ဒီအချိန်မှာတော့တိုက်တယ်။တခါမွေးခံကြီးကြလို့ရှိရင်ကျွန်တော်တို့36ပတ်ကနေပြီးတော့မွေးတဲ့အထိတော်ကြီးအဲ့မှာကျန်ကျွန်တော်ကစိတ်ပြန်ထိုးရပါလေ။ဒီကိစ္စကတော့လူတယောက်ဒါအမျိုးသမီးတယောက်ကအဆိုးရှင်နေရှိနေပါရဲ့နဲ့ကိုယ်ဝင်ရှိသွားရင်တော့ดาวตีบีก็จะตรุขอพี่รอจังหวัดญาติอนิเนคอนซิลลิ่งลุบไปได้มั้ยเอ้ามาตาเลยมวยตาเลยคลียากูยกายาดิมวยมะล่ะเว้ยเนี่ยมวยอ่ะไอ้โยคะนี่ปามะล่ะเว้ยเนี่ยออมีมวยตาเนี่ยมาขึ้นไปเราก็เนี่ยขึ้นมาเองเนาะกูเวมีอยู่တော့ป่าล่ะเว้ยだโดยเนี่ยกูเองอ่ะได้ชี้ตัวနိုင်တယ်ตลอดเลยชี้อ่ะโอ้だจะมุโลที่เจ้าตุติเป็นวอลเฟนบ่เนี่ยวอลเฟนอ่ะดิตรีตาโหตลอดเลยขี้ไก่နိုင်เนี่ยแล้วก็เพียงဒီဝဖရလေခြင်ရတွေ့ရတာဒီအင်တန်ချက်တဲ့ဈေးတခုဖြစ်ပါလေဒါကြောင့်မလို့ဒီကိစ္စကလည်းတော်တော်လေးကိုကိုယ်ဆောင်နေမှာဒီကြဆောင်ပြရနေတဲ့ဒီချက်ရှင်းပြရမယ့်အရာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗ
ျကိုဝင်းမင်းတင်ဆက်တဲ့ကျမကြီးခဏပါရှင်VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့သတင်းနဲ့အစီအစဉ်အားလုံးကို website စာမျက်နှာအပြင် Facebook ဖြစ်တဲ့ VOA Burmese News မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါ။နေဆက်သတင်းထောက်တွေကစူးစီးတင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNL နဲ့အစိုးရတပ်မတော်ဂျာမားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံအမျိုးသမီးတအုပ်သေးဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တယ်ဆိုတဲ့သတင်းရှမ်းပြည်နယ်ဖလန်းမြို့နယ်ကကျေးရွာတစ်ခုမှာနေအိမ်တစ်လုံးမိလောင်မှုကြောင့်17နှစ်အောက်ကလေးငယ်၃ယောက်နဲ့မိခင်တစ်ယောက်သေဆုံးသွားတဲ့သတင်းနေရပြန်ပို့ခံနေရတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကြောက်ဆယ်တောင်ကျေးရွာကစစ်ဘေးရှောင်ဒုက္ခသည်မိသားစု40ကျော်ဟာစာဝတ်နေရေးအခက်အခဲနဲ့ကြုံတွေ့နေကြရတဲ့ဆိုတဲ့သတင်းတွေကိုကြားဆိုင်ရပါပါရှင်
။ဒီမှာကလမ်းဟောင်းပါသတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံအမျိုးသမီးတဦးတည်ဆုံးပြီး3ဦးဒဏ်ရာရရှိခဲ့ပါတယ်။မေလ2ရက်နေ့ကမွန်းတဲ့ချိန်ကနေမွန်းလယ်ပိုင်းအထိနမ်ခမ်းမြို့အရှိတောင်ဖက်နမိုင်ခန့်အကွာမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲပြင်းထန်တဲ့အတွက်အစိုးရတပ်မတော်ဖက်ကတိုက်ပွဲဝင်ရဟတ်ရင်20နဲ့ကူပစ်ခဲ့တယ်လို့ TNLA ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်။နှစ်ဖက်ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ကောင်းခွရွာနဲ့နမ်ဟောင်းရွာအတွင်းလက်နဲ့ကြီးကြီးကြရောက်ပောက်ကွဲတဲ့အတွက်အသက်90ကျော်ဒေါ်ရလိုင်းခွန်ရအမ်းဒီဆုံးပြီးကျေးလက်ရွာသူအမျိုးသမီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နမ်ခမ်းမြို့ပြည်သူ့စည်းရုံးတာဝန်ကြီးဝန်ထမ်းတဦးကပြောပါတယ်
ချင်းပြည်နယ်ဖလန်းမြို့နယ်ကျေးရွာတစ်ခုမှာနေတလုံးမီးလောင်မှုကြောင့်17နှစ်အောက်ကလေးငယ်3ဦးနဲ့အတူမိခင်တဦးတေဆုံးသွားပါတယ်ပြီးခဲ့တဲ့တနင်္လာနေ့ည7နာရီမှာဖလန်းမြို့နယ်စိတ်ငားမိုင်လောက်ဝေးတဲ့ဆိုမွမ်ဆိုတဲ့ကျေးရွာမှာနေအိမ်မီးလောင်မှုဖြစ်ပွားခဲ့တာပါ ကျွန်တော်တို့ကမိခိုးမှုနဲ့ကလေးသုံးယောက်ကိုကယ်ဖို့ကြိုးစားရင်းအားလုံးတည်ဆုံရတာဖြစ်နိုင်တယ်လို့ဒေတာခန်တွေကပြောဆိုပါတယ်။
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကွန်ပျူတာပထမနှစ်ကျောင်းသားကိုပြစ်တတ်ခဲ့တယ်လို့ဆွဆွဲခံရတဲ့တပ်မတော်သားကိုစစ်ဆေးအရေးယူပြစ်တံပေးမှုမှာတရားမျှတမှုမရှိဘူးလို့ကျောင်းသားဖတ်ခင်ကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကကွန်ပျူတာပထမနှစ်ကျောင်းသားမောင်ကွန်ဆိုင်အောင်ကိုအောက်မေးတဲ့စုတောင်းပွဲအခမ်းအနားမှာပြောကြားခဲ့တာပါ။ပြီးခဲ့တဲ့နှစ်ဇွန်လ21ရက်နေ့ကကွန်ပျူတာပထမနှစ Di amun apa tapi tak mendo pekat di songdu kom sign awal ne apa ha longjong ye tak mendo tan ugu wine bi tojek tenan lu kedai tu mendo desa ji lu tua rap cete lu terdin topian cawade.
มองกรมสายอ่างตีสมุพยามันปอบเอาเยกอมดีกาปิดูลุทุนสัตว์สายในมุขินเวกูอายะแพทย์ยายงมาดาลุลลัสสัตว์สิเสตินเดลุเปียวบาเรเนียเปียงปุขันยาเรรคันบินในปงนั้นจมยุ่นในเจ้าเสตองจีวากาสิเปียงช่องตุกขะเดมีจ้าสุเลเซจอหาสาวินเยแค่แค่ในจงเรเนียบาเรนักท่องเสียชาวคุณิมัสละเด้งการรคันดำดอเอเนียมาสุยาดำดอตัวจะพิบวาเรไต่บวยเรจัง อยู่อาศัยหาเนื้อส่วนความบีเจ้าตัวมิวเน่งั้นแสดงเจียวมาโคลงเข้าจาราพิบาร์เลยดูรู้กูเจ้าตัวมิวเน่เอาเชียวเยี่ยมูกันเนื้อมาเปลี่ยนเยี่ยมมาพิเตสุดเด็ดด้วยเอพิลากาซาบิโกสิสินเน่กูเนื้อเปลี่ยนเข้าจาราพิเตลุสิเบตุกัดเอูมองลาเต็งกับเปียวบาร์เลย
ไทยเนี่ยมันเนี่ยสักยี่ปีเนี่ยมีอดีตมีมาไม่ได้ขาดตัวเนี่ยเก้าขันมูชิลาเดตัวมีอาชีพผิวขึ้นไปทาร์เดกุมนีกูดีรักขันเนี่ยจ้าฮะมีลัดยันเนี่ยมาสันดับอยากให้จาระบ้าเนี่ยวันนี้มีเลสเซมีอาชีพเอตัวไทยในงานเลสเซมีอาโกเวียบีอยากให้งาดาวอยู่เพียงผิวไปเลยNGLกุมนีเนี่ยสาธุดาวอยู่เพียงผิวเลยช่วยเต่าเงินกุมนีด้วยกันมีดักขาโกเตยุนิตไทยปังเวลีปะกันเนี่ยชอบปะจีตัวเนี่ยเก้าขันลูดีรักขันเนี่ยกันเนี่ยคุณลูสันด ွင်းနှွေးညိနိုင်သွားမှာဖြစ်ပြီးတဆုံတရားပြန်နဲ့တုံ့ပြန်မှုမရှိရင်နောက်တစ်ကြိမ်ထပ်မံဆန္ဒထုတ်ဖော်မှာဖြစ်တယ်လို့လည်းဆန္ဒပြဦးဆောင်သူတွေကပြောပါတယ
်။အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်းမှာမူရစ်စည်းဝါးသုံးဆွဲမှုရောင်းဝယ်မှုတွေဟာအလွန်ကြုံများကြားနေတဲ့အတွက်ကချင်ဘာသာရေးခေါင်းဆောင်တွေကချင်လူထုတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေစုပေါင်းပြီးတော့မူရစ်စည်းဝါးကိုတိုက်ဖြတ်လာတာဖြစ်နေကြရှိနေပေမဲ့မူရစ်စည်းဝါးပပျောက်ခြင်းမရှိဘဲလူထုကိုအန္တရာယ်ပြုနေစေပဲဖြစ်ပါတယ်။ဒါကြောင့်အခုလိုဖြစ်နေပါသလဲဒီတန်းကိုတော့အမီကနေစူးစီးထားပြီးတော့ဆိုင်းမွင်းကနေတင်ဆက်ပေးပါမယ်
။ကချင်ပြည်နယ်အတွင်းမြို့တိုင်းရွာတိုင်းမှာမူရစ်စေဝါအထူးပေါ်များနေပြီးမူရစ်စေဝါတိုက်ဖြတ်ရေးအတွက်ကိုထူကိုထားလှုပ်ဆောင်နေရတယ်လို့ဝိုင်းမော်မြို့နယ်ကချင်လူထုအခြေပြုမူရစ်စေဝါတိုက်ဖြတ်ရေးအဖွဲ့မှအတွင်ရေးမှူးဦးလွန်ခေါင်ကပြောပါတယ
်။မိသားစုတိုင်းအိမ်ထောင်တိုင်းကျေးရွာတိုင်းရက်ကွက်တိုင်းမြို့နယ်တိုင်းမှာဒီမူရစ်စေဝါစီဝင်ပြန့်နှံ့မှုဟာအင်တမကျေပြန့်တို့ပေါ်မှာနှုံးအင်တာအင်တာများနေတဲ့အဆက်ကြောင့်မလို့ဒီလူတိုင်းလူတိုင်းတရားဟိုပါဝင်လှုပ်ဆောင်ခြင်းဖြစ်တယ်ဒါကအကုန်လုံးမပါဘဲနဲ့အကုန်လုံးမပါဘဲနဲ့နေနေအန်ဒီပို့ပြီးတော့ကြီးလာနေတယ်ဆိုတော့တွေ့လို့ဒီနေ့လူထုအချို့သူတရားလုံးကဒီစီမံချက်လုံးကဒီမှာတတတာပါဝင်နေကြခြင်းဖြစ်တယ်
မူရစ်စေဝါကင်းစင်ဖို့ပိန်ခင်းတွေကင်းစင်ဖို့အတွက်မြန်မာဆိုရက15နှစ်စီမံကိန်းကနေ2019ခုနှစ်ထိ5နှစ်အတွက်ထပ်တိုးပြီးတိုက်ဖြတ်သွားဖို့ချမှတ်ထားပါတယ်လက်တွေ့မှာကတော့မူရစ်စေဝါပေါ်များနေတာဟာနိုင်ငံတော်ဆိုရက်ကိုယ်တိုင်လက်တွဲဖော်ဆောင်မှုအားနည်းနေတယ်လို့မြစ်ကြီးနာမြို့ကကချင်လူထုအခြေပြုမူရစ်စေဝါတိုက်ဖြတ်ရေးအဖွဲ့ကအတွင်ရေးမှူးဦးတမ်ကွန်းကပြောပါတယ်
ဒီတို့လူထုမူရစ်စေဝါတိုက်ဖြစ်ရေးလုပ်ငန်းမှာဒီခက်ခဲနဲ့ဟန့်တာဖြစ်စေတာကဒီအဓိကတော့ဒီနိုင်ငံတော်ရဲ့မူပေါ်စီချမှတ်ထားတဲ့အတိုင်းဒါအကောင့်ထေဖို့မှုအားနည်းချက်ကဒါတို့ဒီမူရစ်စေဝါတိုက်ဖြစ်ရေးလုပ်ငန်းတွေမှာဒီဟန့်တာဒီခါတူတဲ့ခက်ခဲဒီဖြစ်စေတယ်လို့အဲ့လိုခံစားပါတယ်
Kachin Pinyin Dwi Muyi Sewa Rui Banking Rui Kinsin Po Aumin Sa Taikya Nain Po Dwi Kachin Lutu Su Pong Sui Nui Bi Ebila Nase Ngaya Ni Nisin Ni Tain Kachin Lutu Muyi Sewa Taikya Ye Ni Apche Tama Tha Bi Muyi Sewa Taikya Ye Lo Ngango Lo Saung La Khe Ba Re နှစ်ထောင်ဆယ်သုံးခုနှစ်ကနေနှစ်ထောင်ဆယ်ချောက်ခုနှစ်အထိကချင်ပြည်နယ်အတွင်းပိန်းဆိုင်ဧကကိုးထောင်ကျော်ဖြစ်စီနိုင်ခဲ့ပြီးပိန်းဖြူနယ်စစ်ကြောစီပြာကာလတံဖိုးချက်သိန်းပေါင်း၆တောင်းကျော်ကိုဖြစ်စီနိုင်ခဲ့တယ်လို့ငွေရေးဆွဲတူဦးရေတောင်းကျော်ကိုလည်းဆေးဖြတ်ပေးနိုင်ခဲ့တယ်လို့ကချင်လူထုငွေရေးဆေးဝါတက်ဖြတ်ရေးအဖွဲ့ပက်ကြဆန်ကနေထုတ်ပြန်ထားပါတယ်
ဆက်ပြီးတော့မွန်လူထုအားစန့်ကျင်ကန့်ကွက်ထားတဲ့မော်လမြိုင်နဲ့ချောင်းစုပ်လူကျွန်းကိုဆက်သွယ်ထားတဲ့တန်လွေမြစ်ကူတရာအမိကိုဗိုလ်ချုပ်အောင်စန်းတရာဆိုပြီးတော့ NLD အစိုးရကနေတရားဖွင့်ပွဲကိုလာမယ့်အပတ်ထဲမှာကျင်းပမှာဖြစ်ပါတယ်။မွန်ဒီသားခန့်တွင်ဆက်ကျင်ကန့်ကွက်ထားတဲ့ကြားကအခုလိုတရားဝင်သတ်မှတ်ဖို့ပြင်ဆင်နေမှုဟာဘယ်လိုကြေရဲရိုက်မှုတွေဖြစ်ပေါ်လာနိုင်မလဲ
ဖွင့်လှစ်မဲ့အစီအစဉ်ကိုမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကအခုလိုပြောပါရစေ တရားပေါ်ကိုဧပြီလ29ရက်နေ့ကရာယီဖြတ်တန်းခွင့်ပြုထားပေမဲ့မေလ9ရက်နေ့ကျရင်ရာယီပြန်ပိတ်မှာဖြစ်ပါတယ်။9ရက်နေ့ဖွင့်ပွဲပြီးတော့တရားကို24နာရီပြန်လည်ဖြတ်တန်းသွားလာခွင့်ပေးမယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ဒီတန်လွင်မြစ်ကူးတရားကိုဦးသိန်းစိန်အစိုးရလက်ထက်ကတန်လွင်တရားချောင်းဆောင်အမည်နဲ့စီမံကိန်းစခဲ့ပေမဲ့စီမံကိန်းပြီးခါနီးလက်ရှိ NLD အစိုးရလက်ထက်မှာတော့တရားအမည်ကိုပို့ချုပ်အောင်စမ်းတရားအမည်ဖြစ်ပြည်သူ့လွှတ်တော်ကနေပြောင်းလဲအတည်ပြုခဲ့ပါတယ်။တန်လွင်တရားချောင်းဆောင်ဆိုင်ရာလူထုလှုပ်ရှားမှုကော်မတီကဦးဆောင်သူမင်းအောင်မွန်ကပို့ချုပ်အောင်စမ်းတရားဆိုတဲ့အမည်ကိုလက်မခံတဲ့အကြောင်းနိုင်ငံတော်ဓမ္မရထံတင်ပြသွားဖို့ရှိတယ်လို့ပြောပါတယ်။
ဒီကကျွန်တော်တို့ကဘာလဲဆိုတော့ဒါကကိုမချဘူးကပ်ပတ်တယ်ဆိုတော့ဆင်ဆက်စရာကြောင့်လည်းဆိုတော့ဒါကတော့ဒီလိုဆက်လို့ဆက်လို့မကြိုက်ဘူးဆိုတော့အဲ့ဒီကတော့ဘယ်လိုလဲလောက်ကရှိတာဘယ်လိုလဲဆိုတော့ဒီအစီအစဉ်တွေကတော့ဒီလောက်ကတော့ဟာပတ်တယ်ဆိုတော့ဒါကတော့ဆိုင်ရယ်ရကြီးလို့
အဲ့ဒီတန်လွင်မြစ်ဖြတ်ကူးတဲ့မော်လမြိုင်ဘလူးကျွန်းတရားကိုပူချုံအန်ဆန်းတရားဘလူးကျွန်းအမီနဲ့ဒေါ်အောင်ဆန်းစုကြည်အစိုးရကဧပြီလ26ရက်နေ့ညနေပိုင်းမှာဆိုင်းပုတ်တင်ခဲ့ပါတယ်။အဲ့ဒီကိစ္စကန့်ကွက်ကြောင်းလူထုတသိန်းကျော်လက်မှတ်ရေးထိုးပြီးနိုင်ငံတော်ဓမ္မရနဲ့တိုင်းရင်းသားရေးရာဝန်ကြီးထံမေလ2ရက်နေ့ကတောင်းဆိုတင်ပြထားပါတယ်။အရှိပေ 9,100 ကျော်ရှိတဲ့အဲ့ဒီတရားကိုကြံ့ငွေ 36,000 နီးပါးနဲ့ဦးသိန်းစိန်အစိုးရခေတ်ကစတင်တည်ဆောက်လာခဲ့တာပါဒေတာခန့်လူထုအတွက်အကျိုးများပေမဲ့တရားအမည်ကိုတော့လူထုကလက်မခံပါဘူ
းအခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့အစိုးရတပ်မတော်တို့အကြမ်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံအမျိုးသမီးတအူးတည်ဆုံးပြီး၃ဦးဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ဖလန်းမြို့နယ်အတွင်းကျေးရွာတစ်ခုမှာနေအိမ်တစ်လုံးမိလောင်မှုကြောင့်17နှစ်အရွယ်ကလေးငယ်၃ယောက်နဲ့မိခင်တစ်ယောက်တည်ဆုံးသွားပါတယ်။နေရပြန်ပို့ခံရတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကြောက်ဆဲတောင်ကျေးရွာကစစ်ဘေးရှောင်ဒုက္ခတဲ့မိသားစု40ကျော်ဟာစောင့်ဝတ်နေရေးအခက်အခဲနဲ့ကြုံတွေ့နေရပါတယ်
။တော်ရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်ကတင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အရှေ့အာရှနဲ့ပစိဖိတ်ဒေသတွင်းကမဟာမိတ်နိုင်ငံတွေကိုတွားရောက်လက်ပတ်တဲ့ခီးစဉ်အတွင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ဟာအပြီလလယ်ပိုင်းတုန်းကအင်ဒိုနီးရှားနိုင်ငံကိုလည်းတွားရောက်ခဲ့ပါတယ်။သူအင်ဒိုနီးရှားနိုင်ငံကိုအခုလိုလာရောက်လက်ပတ်ခြင်းဟာနိုင်ငံအကြားကမဟာဗျူဟာမြောက်ဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုအနေနဲ့အလေးပေးတန်ဖိုးထားတယ်ဆိုတာကိုပြသခြင်းဖြစ်ကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒုသမ္မတမိုက်ပန့်စ်ကပြောကြားပါတယ်။ ကမ္ဘာပေါ်ကဒုတိယနဲ့တတိယအကြီးဆုံးဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့ဒီနိုင်ငံအကြားလွတ်လပ်မှုတရားမျှတမှုလူ့အခွင့်အရေးနဲ့မတူကွဲပြားတဲ့ဘာသာတရားတွေအပေါ်တန်ဖိုးထားမှုစတဲ့တူညီမှုတွေရှိကြောင်းဒုသမရမိုက်ပန်စ်ကပြောပါတယ်လူသားတိုင်းရဲ့မွေးရာပါအခွင့်အရေးတွေဖြစ်တဲ့ဒီဆန်တန်ဖိုးတွေမြင့်တင်ရေးနဲ့ကာကွယ်ပေးရေးတို့အတွက်အင်ဒိုနီးရှားနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ခွင့်ရတဲ့အတွက်အမေရိကန်ပြည်ထောင်စုကဝမ်းမြောက်ဂုဏ်ယူပါကြောင်းဒုသမရမိုက်ပန်စ်ကပြောပါတယ်အမေရိကန်ပြည်ထောင်စုဟာအင်ဒိုနီးရှားနိုင်ငံရဲ့တပ်တန်းအရင်ဆုံးစီရဲမဟာမိတ်ဖြစ်တာနဲ့အညီဒီပူးပေါင်းဆောင်ရွက်မှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့တာနေထံချထားကြောင်းလဲဒုသမရမိုက်ပန်စ်ကပြောပါတယ်အားကောင်းတဲ့ဒီပူးပေါင်းဆောင်ရွက်မှုတွေကြောင့်နိုင်ငံစလုံးအတွက်အရေးကြီးတဲ့ချင်းချောက်မှုဖြစ်တဲ့အကြမ်းဖက်ဝါဒပြန်ပွားဖြစ်ပေါ်လာနေတာအပါအဝင်နိုင်ငံအကြားရင်ဆိုင်နေရတဲ့လူညုံရေးဆိုင်ရာကိစ္စရအများအပြားရင်ဆိုင်ဖြည့်ရှင်ရေးကိုအထောက်ကူဖြစ်စေမယ်လို့လည်းဒုသမရမိုက်ပန်စ်ကပြောပါတယ်။တစ်ချိန်တည်းမှာလည်းတောင်တရုတ်ပင်လယ်ပင်အတွင်းနဲ့အာရှပစိဖိတ်ဒေသအတွင်းမှာလွတ်လပ်စွာရေကြောင်းနဲ့လေကြောင်းတွာလာမှုဆိုင်ရာအခြေခံအခွင့်အရေးတွေကိုထိမ့်သိမ်းကာကွယ်စောင့်ရှောက်သွားမှာဖြစ်သလိုတရားဝင်ကုံစီစီးဆင်းမှုအတားအဆီးမရှိကူတန်းတွာလာနိုင်ရေးအပြင်ဒေတာရင်းနဲ့တကမ္ဘာလုံးကဆွေးရင်ပွဲရာကိစ္စရပ်တွေကိုလည်းတန်တမာရေးနီလာအရငြိမ်းချမ်းစွာဆွေးနွေးညှိနှိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းဒုသမရမိုက်ပန်စ်ကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုပြောလိုက်တဲ့အတွက်တဦးနဲ့တဦးအကြားဆက်ဆံရေးတိုးတက်ကောင်းမွန်အောင်လုပ်လို့မရတော့ဘူးလို့ဆိုလိုခြင်းမဟုတ်ကြောင်းဒုသမရမိုက်ပန်စ်ကပြောကြားလိုက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံမှုရှိအောင်တိစောက်သွားမှာဖြစ်ကြောင်းပြောပါတယ်။ဒါကြောင့်လဲအင်ဒိုနီးရှားကအမေရိကန်ကိုကုန်စည်တင်ပို့ပေးနေသူတွေနှစ်ပေါင်းများစွာအကျိုးခံစားခွင့်ရှိခဲ့ကြသလိုပဲအင်ဒိုနီးရှားဈေးကွက်ထဲကိုအမေရိကန်စီးပွားရေးလုပ်ငန်းတွေအပြည့်အဝဝင်ရောက်နိုင်ရေးအတွက်ကုန်သွယ်ရေးမှာတာဝန်ညီမျှရှိတင်ပါတယ်။နှုတ်နှစ်ဖက်အကျိုးရှိစေမဲ့ဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုကလိုလားပါတယ်။အင်ဒိုနီးရှားနဲ့အမေရိကန်အကြားကချစ်ချင်ရင်းနှီးမှုကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေအတွက်အမေရိကန်ပြည်ထောင်စုကတာနေထံချထားကြောင်းထပ်လောင်းပြောကြားခွင့်ရတဲ့အတွက်သူ့အနေနဲ့ဝမ်းမြောက်ဂုဏ်ယူပါကြောင်းကျွန်တော်တို့ရဲ့မဟာမိတ်အဖြစ်ပူးပေါင်းဆောင်ရွက်မှုကတဆင့်အင်ဒိုနီးရှားနဲ့အမေရိကန်ပြည်ထောင်စုအတွက်တာမကပဲအရှိတောင်အာရှနဲ့ကမ္ဘာကြီးတစ်ခုလုံးအတွက်ငြိမ်းချမ်းရေးတည်ငြိမ်မှုနဲ့ကြီးပွားချမ်းသာရေးတို့အတွက်လှုပ်ဆောင်ပေးနိုင်မှာဖြစ်ကြောင်းအမေရိကန်ဒုသမရမိုက်ပန်စ်ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပြီဆိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါ။
အမေရိကန်နဲ့အာဆီယံနိုင်ငံတွေကြားမဟာဗျူဟာမိတ်ဖက်ဆက်ဆံမှုခိုင်မာရင်းနဲ့အမေရိကန်အာဆီယံဆက်ဆံရေးနှစ်40ပြည့်အထိမ့်မှဖြစ်တဲ့နိုင်ငံကြီးဝန်ကြီး Rex Tillerson ဟာအာဆီယံနိုင်ငံကြီးဝန်ကြီးတွေကိုခေါ်ယူပြီးအထူးအစည်းအဝေးတက်ကိုလက်ခံကျင်းပခဲ့ပါတယ်။အာရှပစိဖိတ်ဒေသဟာ Trump အစိုးရအတွက်ထိတ်တန့်ဦးစားပေးတဲ့ဖြစ်ပြီးအာဆီယံဟာမရှိမဖြစ်မိတ်ဖက်ဖြစ်တယ်လို့ဝန်ကြီး Tillerson ကပြောကြားခဲ့တယ်လို့အာဆီယံဒေသရင်းစုစည်းရေးအပါအဝင်အာဆီယံလူမှုအတိုင်းဝိုင်းတိစောက်ရေးမှာအမေရိကန်ကဆက်လက်ကိုညီဆောင်ရွက်မှုကိုလည်းအာဆီယံဝန်ကြီးတွေကကြိုဆိုခဲ့ကြပါတယ်။အစ္စလမ်ဘာသာဟာအစ္စလမ်အစွန်းရောက်မှုရဲ့ဇင်းမြစ်အဖြစ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကမမြင်ဘူးလို့မစ္စတာရိုင်ယန်နဲ့တွေ့ဆုံခဲ့တဲ့အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးရက်တီနိုမာဆူဒီကပြောကြားလိုက်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံပြီးမှအင်ဒိုနီးရှားနိုင်ငံဟာမတူကွဲပြားသူတွေရှင်တွဲနေထိုင်ကြတဲ့ခိုင်မာတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်တယ်ဆိုတာကိုအမေရိကန်ကနားလည်ကြောင်းလည်းပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခွန်ကင်းလွတ်ခွင့်ရနေတဲ့ခရီးယန်ဖျားเจ้าတွေကိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခွင့်မပြုတဲ့သူ့အစိုးရအဖွဲ့ရဲ့တင်းကျပ်တဲ့စီမံကိုဖြေလျှော့ပေးခဲ့ပါတယ်။အရင်သမ္မတဘဲရစ်အိုဘားမားလက်ထက်ကပြတ်ထန်းခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေမှာအစားထိုးပြတ်ထန်းတဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှာကပ်ပြီးအတည်ပြုနိုင်ခဲ့ပါတယ်။ဒုတိယအကြိမ်စ조사ပြီးခက်ရိုက်ခဲ့တဲ့အတည်ပြုနိုင်တဲ့ပုံမှာသမ္မတဒေါ်နယ်ထရမ့်နဲ့အောက်လွှတ်တော် Republican အမတ်တွေကပြောအနိုင်ရမှုဖြစ်ကြောင်းပြောကြားနေကြပါတယ်
။ကျေးဇူးပါရှင်။တရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆူမြတ်မွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kelvin Fowler ပါရှင်။တောက်ကြနေနေလဲခင် View မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.